NLD ဦးဆောင်မဲ့အစိုးရအသစ်ပေါ်ပေါက်လာခြင်းမှာ HIV AIDS ရောဂါပပျောက်ရေးအချိန်အဟုန်မြင့်ဆောင်ရွက်နိုင်မယ်ဆိုတဲ့ညွှန်လင်းချက်တွေရှိနေပါတယ်။ကူးစက်ရောဂါနဲ့ပတ်သက်တဲ့မှန်ကန်တဲ့ပညာပေးလုပ်ငန်းတွေကိုအလင်းအမြန်ဦးစားပေးဆောင်ရွက်ဖို့လေကနေဒါရောက်မြန်မာဆေးပညာရှင်တို့ကတိုက်တွန်းလိုက်ပါတယ်။အကြောင်းဆိုတော့မန်းအင်ဂျင်နိုင်ကပြောပြမှာပါခင်ဗျာ
။ဒီဇင်ဘာလ၁ရက်နေ့မှာကြာရောက်မယ်ကဘာ AIDS နဲ့အထိမ့်မဲ့အဖြစ်ကုလသမဂ္ဂရဲ့2015ခုနှစ်စောင်ပုဒ်ကတော့ Getting to Zero ယောဂါဖြစ်ပွားမှုနှုန်းလုံးဝမရှိတဲ့အခြေအနေဆိုပြီးသတ်မှတ်ထားပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရတဲ့ဖွဲ့စည်းပြီးချိန်မှာနိုင်ငံတွင်း HIV AIDS ယောဂါကူးစက်မှုပပျောက်အောင်အချိန်အဟုန်နဲ့ဆောင်ရွက်နိုင်မှာဖြစ်တယ်လို့ယုံကြည်မျှော်လင့်ထားကြောင်းကနေဒါနိုင်ငံအယ်ဘာဒါဆေးတက်ကသူကတိကဒေါက်တာခင်စောဝင်းက VOE ကိုပြောပါတယ်
။ဒီဒေါ်စုဟာဟိုတနေ့ကသူပြောသွားတဲ့မင်းကုန်းမှာဆိုလေသူပြောသွားတာကိုကောက်ချက်ချလိုက်လို့ရှိရင်အရင်ဆုံးကဒီနိုင်ငံကြီးသားဆေးတက်ရှိဖို့နဲ့ဒီအမိုက်ဒီအစီကံမဲ့မပြစ်ဖို့အမိုက်ကောက်ဖို့ကနေစပြီးတော့သူကနေပြောပြောဆိုနေပြီဆိုတော့ဒါအဲ့ဒီကနေစပြီးတော့တဖြည်းဖြည်းနဲ့ဒီကျမကြီးကိစ္စဘက်ကိုလည်းရောက်လာမယ်လို့ဒါကျမတို့အများကြီးယုံကြည်ရမျှော်လင့်နေပေါ့နော်အစိုးရဟာအကျဉ်းစာရိတ္တကြီးခြားစားမှုမရှိတဲ့အစိုးရဖြစ်လို့ရှိရင်နိုင်ငံတကာရဲ့ယုံကြည်မှုကအများကြီးရမယ်လीပြည်သူတွေအားကိုးလောက်တဲ့ဒီမိုကရေစီအစိုးရဖြစ်လာပြီဆိုတာနဲ့နိုင်ငံတကာအကူအညီရောကျမတို့အနေနဲ့သိပြီးတော့စိုးရင်ရှားမရှိဘူ
းဒါပြင်မြန်မာနိုင်ငံမှာ HIV ရောဂါကူးစက်ခံနေရသူတွေကိုဝိုင်းကျင်ထားမှုမျိုးတွေပပျောက်အောင်ဆောင်ရွက်ဖို့လိုတယ်လို့လည်းဒေါက်တာခင်စောဝင်းကဆိုပါတယ
်။ HIV ရောဂါပိုကူးစက်ခံရသူ၊ရောဂါပိုတည်ဆောင်သူတွေနဲ့ပတ်သက်တဲ့အဲ့ဒီလူတွေပေါ်မှာထားတဲ့စိတ်ဓာတ်ကလည်းအများကြီးဒီဟိုပြည်သူလူထုအနေနဲ့ပြင်ဆင်ဖို့အများကြီးလိုအပ်တယ်ပေါ့နော်။အထူးသဖြင့်ကတော့ခုနပြောသလိုပဲဒီ getting to zero ဆိုတဲ့ဟာမှာခွဲခြားဆက်ဆံမှု discrimination ကလည်းမရှိရဘူးအဲ zero ဖြစ်စီရမယ်ဆိုတော့အခုလောလောဆယ်မှာတော့ဒီလိုစိတ်ထားမျိုးကိုပြောတာလွယ်သလောက်တကယ်လက်တွေ့မှာကိုကျင့်သုံးတဲ့လူတွေတိတ်မတွေ့ရသလိုပဲလေအဲ့တော့သူကဘယ်လိုဖြစ်လဲဆိုလို့ရှိရင်အရင်ဆုံးကတော့ဒီလူတို့ရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကိုပြုပြင်ပြီးဖို့ထိမ့်သိမ့်ပြီးဖို့လည်းလို
အဲ့တော့ဒီမြန်မာနိုင်ငံမှာ AIDS ရောဂါပပျောက်ဖို့ဆိုရင်အစိုးရတဲ့အနေနဲ့အရင်ဆုံးဦးစားပေးဘာရီဆောင်ရွက်တင်ပါလဲရှင
်ပညာပေးကအဓိကပဲဘာလို့ဆိုအထူးသဖြင့်ဗမာပြည်မှာဆိုလို့ရှိရင်လူတိုင်းကဒီယောဂနဲ့ပတ်သက်လို့ဘယ်လိုကူးစက်တယ်ဘာဖြစ်နိုင်ငယ်ဆိုတော့တတိမမှန်ကန်ကန်သူတို့မဟိုစလိလူတိုင်းမသိဘူးပေါ့နော်လူတိုင်းမသိတဲ့အခါမှာဘယ်လိုဖြစ်လဲဆိုဒီလဲမားတဲ့အယူအဆတွေကလည်းအများကြီးရှိတယ်ဟိုမလိုအပ်ဖဲနဲ့ဟိုကြောက်ရွံ့နေတာမလိုအပ်ဖဲနဲ့ကူးစက်မှာစိုးတာအဲ့လိုမျိုးကိစ္စကြီးဆိုတော့ဒီပညာပေးကတော့အင်မတန်အရေးပါတယ်လीနံပါတ်1ကတော့ဒီသွေးဆစ်ခြင်းနဲ့ဆန္ဒရှိဖို့နောက်ပြီးတော့သွေးဆစ်တဲ့အခါမှာလေလုံခြုံစိတ်ချရတဲ့ဒီတာမှာသူတို့ရဲ့သွေးအခြေအနေကိုတည်အောင်လို့သွေးဆစ်ဖို့လိုအပ်ပါတယ်အဲနောက်ဆုံးကတော့အဲ့ဒီ HIV ယောဂပူဗိုင်းရပ်စ်ပူစီစဉ်နိုင်တဲ့ဆေးရအခုနိုင်ငံတကာမှာလူတိုင်းလက်လမ်းမိကြတယ်လေ30နိုင်နေဆိုတော့ဗမာပြည်မှာလည်းအဲ့လိုမျိုးလူတိုင်းဟာဟိုယောဂပိုးရှိပြီဆိုလို့တည်လာတဲ့ချက်ချင်းဒီဟိုစပေါ့ပိုးတက်စီကို30နိုင်နေဆိုလို့ရှိရင်လည်းဒါအများကြီးထိရောက်နိုင်တယ်လို့ဒီမှာထင်ပါတ
ယ်မြန်မာနိုင်ငံမှာတော့ HIV ယောဂပိုးကူးစက်မှုနှုန်းဟာ2012ခုနှစ်နဲ့နှိုင်းယှဉ်ရင်2015ခုနှစ်မှာကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေဖြစ်တဲ့ UNAIDS WHO နဲ့ UNICEF တို့ပူးပေါင်းထုတ်ပြန်တဲ့မြမကျန်းမာရေးဝန်ကြီးဌာနလက်အောက်ခံနိုင်ငံဆိုင်ရာ AIDS အစီအစဉ်ရဲ့ဒီနေ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာအရမြန်မာနိုင်ငံမှာ HIV ရောဂါပိုးရှိနေသူဦးရေခန့်မှန်းခြေ2,000ကျော်ရှိနေပါတယ်။ယောဂါအများဆုံးဖြစ်ပွားတဲ့နေရာတွေကတော့လူဦးရေထူထပ်တဲ့မြို့ပြဒေသတွေနဲ့မူရင်းဆေးအတွက်ဆေးထုတ်အပ်အများဆုံးအသုံးပြုတဲ့အရှေ့မြောက်ဖြားနဲ့မြောက်ပိုင်းဒေသတွေဖြစ်တယ်လို့យေတာထားပါတယ်ရှင်